Welcome to the Voice of America in Burmese.
မင်္ဂလာနံပါတ်တော်တာရှင်များရှင် View American တန်းကနေ2022ခုနှစ်အောက်တိုဘာလ24ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့ကထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလွင့်အစီအစဉ်လေးကို line to meter 32နဲ့52တို့ပြင် line lat meter 190တို့ကနေဓာတ်ရိုက်နှာစင်နိုင်ပါတယ်။ဒီညအတွက်အစီအစဉ်လေးကိုကျွန်မအလေးမကတောင်းယူတင်ဆက်ပေးမှာပါ။
မင်းရညာရှင်းနိုင်ခွဲဝင်းချက်တော့မင်းရကြက်ဖိုက်တယ်လည်းပြီးတော့မင်းကတော့လေးလုံးတော့ကျဲတယ်လူရအဆုံးယုံပဲဖြစ်ကြတယ်
အဲ့ဒီခဒိကကြေးကြပါစေဒီလေးတက်လာတဲ့တရင်တွေနဲ့မိတ်ဆက်ပေးပါစေကချင်ပြည်နယ်မှာမြန်မာစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးလက်နက်မဲ့အရဲသားတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကအချိုးမကြီးအင်အားလုံခြုံတုံးဆွဲတိုက်ခိုက်ခဲ့ပုံရတာကိုလက်မခံနိုင်ကြောင်းတာဝန်ရှိသူတွေတာဝန်ခံမှဖြစ်ကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကပြောလိုက်ပါတယ်လာမဲ့နိုဝင်ဘာလအာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့အခါမြန်မာနိုင်ငံတွင်းနိုင်ငံရေးဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့သူတွေကိုအကာအကွယ်ပေးနိုင်ရေးကတိကဝတ်ထားလှုပ်ဆောင်မှုအာဆီယံကောင်းဆောင်တွင်တဲ့ဒေတာတွင်အစိုးရဖွဲ့စည်းတွေကိုလူခွင့်ရေးစောင့်ကြည့်လေ့လာရေးဖွဲ့ကတိုက်တွန်းလိုက်ပါတယ်။အငင်းပွားပွဲအနောက်ဖက်ကမ်းခြေမှာအပြန်အလှန်သတိပေးပစ်ခတ်ခဲ့ကြတယ်လို့တောင်တင်းမြောက်ကိုရီးယားတို့ကပြောကြားတဲ့သတင်းတွေကိုမဆုမွန်နဲ့ကျွန်တော်တမောင်တန်းတို့ကကြေညာပေးမှဖြစ်ပါတယ်အလေးမကြီး
။ဟုတ်ကဲ့ပါ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီကနေ့နားဆင်ရမှာကတော့ဖားကန်ဒေတာဘက်မှစစ်ကောင်စီလေးကြောင်းနဲ့တိုက်ခိုက်ခဲ့ပါတယ်။အဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူလေကြောင်းကနေတိုက်ခိုက်ခံခဲ့ရတဲ့ရိုက်ကော်မျိုးအနီးကစစ်ရှောင်းစခန်းရဲ့နောက်ဆုံးအခြေအနေစစ်ကောင်စီနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့ကမ်းဘလူးမျိုးဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေပါဝင်ရခိုင်ပြည်နယ်ဘက်ကမြို့နယ်တချို့မှာထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာရှောင်တိမ်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တနင်္လာညတိုင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။တနင်္လာညတိုင်းတင်ဆက်ပေးနေကြသတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္လာညရဲ့ထိန်းတက်ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့မဆုမွန်တို့ကပြောပြပေးမှာပါရှင
်။ကချင်ပြည်နယ်မှာမြန်မာစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးလက်နက်မဲ့အရသားတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကအချိုးမညီအင်အားအလွန်ကျွံသုံးဆွဲတိုက်ခိုက်ခဲ့ပုံရတာကိုလက်မခံနိုင်ကြောင်းတော်ဝင်ရှိသူတွေတာဝန်ခံမှာဖြစ်ကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကပြောလိုက်ပါတယ်။နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအရရပ်သားများကိုအကာအကွယ်ပေးရမည့်၎င်း၏တာဝန်ဝတ္တရားများကိုအလေးမထားကြောင်းကိုယခုဖြစ်ပွားခဲ့သောတိုက်ခိုက်မှုကထင်ရှားပြသနေပါသည်လို့ဥရောပသမဂ္ဂတန်ယုံနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတန်ယုံ16ယုံကပူးတွဲကြေညာချက်လဲထုတ်ပြန်လိုက်ပါတယ်။ဒါရရှိတဲ့သူတွေကိုအရေးပေါ်စေကူတာမှုရရှိရေးကိုလည်းကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ခရင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မ6နယ်မြေဖားကန့်ဒေသမှာတနင်္ဂနွေနေ့ညတိဂိတဖျော်ပြပွဲကျင်းပနေတဲ့အချိန်မြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကချင်အမှုပညာရှင်တို့အပေါင်းအရက်သား30ထက်မနည်းသေဆုံးခဲ့ကြောင်းကချင်သတင်းရပ်ကွက်တဲ့ဒေသခံတွေရဲ့ပြောဆိုချက်ကိုကိုကားပြီးရိုက်တာသတင်းမှာရေးပါတယ်။ဖားကန့်လုံခြုံရေးအထက်ပိုင်းဥရုချောင်းပြားရှိအနမ့်ပါကျေးရွာမှာအောက်တိုဘာ25ရက်ကြာရောက်မဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ဖွဲ့စည်းတည်ထောင်ခြင်း62နှစ်ပြည့်အထိမ်းအမှတ်အကျိုးဂီတဖျော်ဖြေပွဲကျင်းပနေတဲ့အချိန်မြန်မာစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာလို့ပြောပါတယ်။ထိခိုက်သေးဆုံးသူအရေးအတွက်နဲ့ပတ်သက်လို့ KIA ကချင်လွတ်လပ်ရေးတပ်ဘက်ကအတိအပြုပြောဆိုခြင်းမရှိသေးပါဘူး။စစ်ကောင်စီဘက်ကလည်းတိုက်ခိုက်မှုထိခိုက်ဒဏ်ရာရမှုတွေနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။ဥကဘလောင်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့ MNDA, TNLA နဲ့ AA တို့ကလည်းစစ်ကောင်စီကျွလွန်ထားတဲ့စစ်ရာဇဝတ်မှုတွေအတွက်အပြစ်ပေးအရေးယူရတဲ့ကျွလွန်ခံရသူတွေအတွက်တရားမျှတမှုရရှိဖို့ပြောနေကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ဖျော်ဖြေနေတဲ့ကချင်လူပညာရှင်တို့အပေါ်ဝင်အရက်သားတွေထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကချင်တိုင်းဒေသတင်းတွေမှာလည်းဖော်ပြထားကြပါတယ်။အခင်းဖြစ်ပွားရနေရာကိုဘာသာရေးအသင်းဖွဲ့တွေနိုင်ကူညီမှုအသင်းတွေတောဖို့ကြိုးစားနေပေမဲ့မြန်မာစစ်တပ်ဘက်ကလမ်းတွေပိတ်ထားတာကြောင့်ညနေပိုင်းအထီတော်ဝင်လို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်။ VOA အနေနဲ့ထိခိုက်သေးဆုံးတဲ့အရေးအတွက်နောက်ဆုံးအတည်ပြုချက်ရရှိဖို့ကြိုးစားနေဆဲဖြစ်ပါတယ
်။လာမယ့်နိုဝင်ဘာလအာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့အခါမှာမြန်မာနိုင်ငံတွင်းကနိုင်ငံရေးဖိနှိပ်မှုတွေကြောင့် ထွက်ပြေးလာတဲ့သူတွေကိုအကာအကွယ်ပေးနိုင်ရေးကတိကဝတ်ထားပြီးလှုပ်ဆောင်မှုလူခွေစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch အဖွဲ့ကြီးကအာဆီယံခေါင်းဆောင်တွေနဲ့ဒေတာရင်းအစိုးရအဖွဲ့ကြီးတွေကိုတောင်းဆိုလိုက်ပါတယ်။မလေးရှားနိုင်ငံမှာခိုလုံခွင့်တောင်းခံတဲ့မြန်မာနိုင်ငံသားတွေကိုသူတို့လုံခြုံရေးအတွက်စိုးရိမ်ရတဲ့ကြားကဩဂုတ်လနောက်ပိုင်းပိုတိုးပြီးတော့နေရပြန်ပို့နေတာကိုထောက်ပြရင်းနဲ့အာဆီယံခေါင်းဆောင်တွေကိုလူခွေအဖွဲ့ကဒီကနေ့အောက်တိုဘာလ24ရက်နေ့မှာတိုက်တွန်းလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလနောက်ပိုင်းမလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ခံရသူက2000ကျော်ရှိပြီးတော့ပြန်ပို့ခံရသူတွေထဲမှာခိုလုံခွင့်တောင်းခံထားသူတွေအပြင်စစ်တပ်ကနေထွက်ပြေးလာတဲ့အရာရှိ6ဦးပါဝင်တာကို HRW ဖွဲ့ကထောက်ပြပါတယ်။နေရက်ကိုပြန်ရင်နှိပ်စက်နှင်းပန်းခံရနိုင်တဲ့ဒုက္ခသည်တွေကိုနိုင်ငံတကာစံတမတ်ချက်တွေနဲ့အညီအကာအကွယ်ပေးဖို့တောင်းဆိုတဲ့တစ်ချိန်တည်းမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့ဒုက္ခသည်စီစီရေးလုပ်ငန်းတွေကိုဆောင်ရွက်ခွင့်ပေးဖို့ကိုလည်းမလေးရှားအစိုးရကိုလူခွေအဖွဲ့ကြီးကတောင်းဆိုပါတယ်ရှင်။
နိုင်ငံကငွေကြေးခေါ်ဟာချမှုစောင့်ကြည့်ရေးအရေးယူရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုအမြီးမဲစရင်သတ်မှတ်လိုက်ပြီးတဲ့နောက်ကျပ်ငွေနဲ့ဒေါ်လာလဲလုံးပေါ်ကောလာဟာလဒရင်တွေအမျိုးမျိုးထွက်နေပြီးကျပ်ငွေတန်ဖိုးထက်ကျဆဲမှာကိုပြည်တွင်းစီးပွားရေးအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်ကျပ်ငွေတန်ဖိုးအစမတကျဆင်းနေပြီးဆိုပြီးကောလာဟာလတွေပြီးခဲ့တဲ့ရက်ပိုင်းကထွက်ခဲ့ပေမဲ့အပြည့်ဈေးကွက်မှာတော့ကျတဲ့ဈေးနဲ့လက်တွေ့အရောင်းဝယ်မရှိသေးတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေနဲ့ငွေလဲလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်ဒီနေ့ဟိန္ဒူဘာသာဝင်တွေရဲ့ရိုးရွာဒေဝါလီနေ့ခေါ်ဒီပါဝလီနေ့ရုံပည့်ရဖြစ်တာကြောင့်မနက်ဖြန်ငွေကြေးဈေးကွက်အခြေအနေကိုစီးပွားရေးလုပ်ငန်းရှင်တွေကစောင့်ကြည့်နေပါတယ်။ဘိုးဘံကတော့ပြည်သူတွေကြစိုးရိမ်လွန်ကဲတာငွေကြေးဈေးကွက်မတိမငြိမ်ဖြစ်အောင်လုပ်တာတွေရှိခဲ့ရင်အရေးယူမယ့်အကြောင်းသတိပေးထားပြီး FATF ရဲ့အမြင်မဲဆင်းကနေတနည်းအတွင်းလွတ်မြောက်အောင်ဆောင်ရွက်မဲ့ action plan တွေချမှတ်ထားတယ်လို့လည်းဆိုပါတယ်။ဒီလိုအမြင်မဲဆင်းအသွင်ခံရတာကြောင့်မြန်မာနိုင်ငံပေါ် FATF အဖွဲ့ဝင်38နိုင်ငံနဲ့ဥရောပကောင်စီနဲ့ပင်လယ်ကွေ့ပူးပေါင်းကောင်စီအဖွဲ့နှစ်ခုကစီးပွားရေးအရအရေးယူခြင်းနဲ့ဆိုရင်အရေးယူတာတွေလုပ်လို့ရပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာဘဏ်တွေအကြားငွေကြေးဖလှယ်မှုလုပ်ငန်းတွေပေါ်အသေးစိတ်စီးဆက်တာတွေတိုးမြင့်ပြီးတော့လည်းလှုပ်လာနိုင်ပါတယ်။ဒါကြောင့်လည်းပြည်ပနဲ့ Digital နေရကုန်တန်ဖိုးပေးချေတာငွေလဲပြောင်းလာတွေထိခိုက်မှာကိုလုပ်ငန်းရှင်တချို့ကစိုးရိမ်နေကြပါတယ်။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံအရင်2016ခုနှစ်တွေကလည်း FATF ရဲ့အမိမဲစရင်တဲကိုရောက်ဖူးပြီး FATF ရဲ့ဆုံးဖြတ်ချက်ကနိုင်ငံရေးရွေချက်နဲ့လုပ်တာဖြစ်တယ်လို့တုံ့ပြန်ထားပါတယ
်။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုက်ရိုမီတာ32 kHz 9383ညနဲ့9383ညအိုက်ရိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။အရင်းပွားပွဲအနောက်ဘက်ကမ်းခြေမှာပြန်လည်သတိပေးပစ်ခတ်ခဲ့ကြတယ်လို့တောင်နဲ့မြောက်ကိုရီးယားတို့ကပြောလိုက်ကြပါတယ်။တနင်္လာနေ့မနေ့အစောပိုင်းကမြောက်ကိုရီးယားကုံသွယ်ရေးတင်းမော့ဟာတရားမဝင်နားလည်ထားကြတဲ့နိုင်ငံနယ်စပ်ကိုဖြတ်ကျော်သွားတာကြောင့်သတိပေးပစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားကဆိုပါတယ်။နောက်မိနစ်90အကြာမှာတော့မြောက်ကိုရီးယားက10ချိန်သတိပေးပစ်ခတ်ခဲ့ပါတယ်။တောင်ကိုရီးယားစစ်တပ်မော့ကနယ်စပ်ကိုဖြတ်ခဲ့တယ်လို့လည်းတောင်ကိုမြောက်ကိုရီးယားကစွပ်စွဲလိုက်ပါတယ်။တောင်ကိုရီးယားစစ်တပ်ပြောရေးဆိုခွင့်ရှိသူကင်ဂျွန်ရက်ကအခုလိုပြောပါတယ်
။ဘန်ဆာဖို관련해서는
우리군은오늘오전နိုင်ငံစစ်တပ်အကြသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောသွားတာပါ။ရန်စတာတွေရပ်ဖို့လည်းသူကတိုက်တွန်းတော့ပါလေ။မြောက်ကိုရီးယားဟာဒီနှစ်မှာဒုံးကျည်စစ်တပ်မှုတွေကိုစံချိန်တင်လောက်အောင်စမ်းသပ်ခဲ့ပြီးနိုင်ငံပင်လယ်နယ်စပ်အနီးမှာပစ်ခတ်တာတွေလည်းလုပ်ခဲ့ပါလေ။အရင်တုန်းကတော့အမေရိကန်နဲ့မဆွေးနွေးမီမှာစီရေးတင်းမာမှုတွေဖြစ်ပေါ်လာအောင်မြောက်ကိုရီးယားကလုပ်လို့ရှိပြီးအဲ့ဒီတင်းမာမှုကိုအပြေးယူသဘောအသုံးချနေရှိပါတယ်။ဒါပေမဲ့အမေရိကန်ကဆွေးနွေးဖို့ကမ်းလှမ်းတာတွေကိုမြောက်ကိုရီးယားကစိုက်လိုက်မတ်တပ်ပေးချခဲ့ပါတယ်
ယူကရိန်းဟာရေဒီယိုတပ်ထုကြပစ္စည်းဖောက်ခွဲမှုတွေလုပ်လာနိုင်တယ်လို့ရုရှားကဆွဆွဲလိုက်တဲ့ပေါ်ယူကရိန်းကနေပြီးတော့ညှင်းဆိုပြီးတော့အလားတူတိုက်ခိုက်မှုမျိုးရုရှားကနေလုပ်ပြီးတော့ယူကရိန်းကိုအပြစ်ဖို့လာနိုင်တယ်လို့လည်းယူကရိန်းကတံပြန်ဆွဆွဲပါတယ်နျူကလ িয়ার လက်နက်အသုံးပြုနိုင်စွမ်းဟာဒေတာရင်းရုရှားတစ်ခုတည်းကလုပ်နိုင်တာလို့လည်းယူကရိန်းသမ္မတဗလူဒီမီယာဇလန်စကီးကတနင်္ဂနွေနေ့ညပိုင်းမိန့်ခွန်းမှာပြောဆိုသွားပါတယ်ယူကရိန်းဘက်ကနေဒါကိုပြင်ဆင်နေတယ်လို့ရုရှားဘက်ကဆွဆွဲလာတာဟာရုရှားကဒါကိုပြင်ဆင်နေပြီဆိုတဲ့အဓိပ္ပာယ်ပဲလို့ယူကရိန်းသမ္မတကပြောပါတယ်ကမ္ဘာကြီးအနေနဲ့ဒီအတွက်အပြင်းထန်ဆုံးဖြစ်နိုင်ခြင်းနီးနဲ့တုံ့ပြန်ရလိမ့်မယ်လို့လည်းယူကရိန်းသမ္မတကပြောပါတယ် Deputy Bone look core, and yeah, Jire Bone, Ukraine, Taikai Lana J Shire Sure, Russia Kagway Winjigani, American Pitain Pintene Turki Dogu, Taniwani Niga, so is a ga pagede, Russia Kagway, Tanaga Piobare, Radio Tatuja Pisidi, Piantra Lana in it, Tamayuja Pakway Pisitam Yugu Sulura Pibare, D Bone Lana Nyasuha, Lurigo Tej Piasizime, Damamaho Pinin Tantan Piana Zime, Radio Tatuja Pisibi Mele, Tailamune, a say Dow Piside, Pisimuri, Pandila Nine, Lu American Pidanzu, Nuclear Tinchu Commission up your body, Nishin Jet Option Suyeno, Nuclear Bone Suragaro, Pobido Tane Chi Pia. Gidelu and Asiga Suare, American Pitain Pinted Nangajai Winji de Garo, Russia Kagway Winji at D. Sweso Jacu Lam Kame, Russia at Jampia Jet the Bob Chete, so we don't get Tabare.
But he goes on in a Tatia, the Dapi Xi Jinping got said that that way you nine topied and now Tilbe goes on with her. A China came a jade, Lutio Suyan at the Bola Quedu, Namajo and Nupidashi, I will wake up with Panai Party. I will wake up, Paddy Jilanga paper, my Yakin Tabra, who did not come out, Rega, Tatuara go, ye knew Josu Raba. Who did not have Yalen Lantala, Ramja, did it to any time, Kamna Jau, Kamagani, Tatuara, Pibadelu, the old Nanganova media regard of Piobari, Dabime, Akulo Tatuara, yet now man, Nanga, Chaumia, she lead the last sure, Kamanche, Regale, Tatla Kebare, Luye, Dambon, Taulia, Joshi, the time ago, Luzuga, Tacho Tabare, Duroba, Liza Mumashi Babu. Kanzaja Mashibabu, Sailo Shamu Mashibabu, Meshe Boa Nenele, Tumiago, Kusaita Mule, Mashija Babulo, I will wega, weepan like Pare, Drua, Naga, the Sailo de Kazawa, Ponzago, Machaja Babu, and Naga Ponzangale, Piatanari, and Yaji Balo, I will wega so vale.
Tinicula the Magato, Yadi Uru Saya, Swinibwe dress, says that Swinui, the Bora, Yeti Jetti, Yanaimu. E. Uroba, the Maga Puewen, and Yanni, Dikini, Juben Jama Pibare, Eddie the Bora, Yeti Jetema, Yadi Uru Papia, Mujang, Piasi, Socho Muri, Jongare, Kaba, Sayers of Nangani, a duet, Yojing, we talk and people season lepa we mare. Pumuzen and Yanni, Maji, Jira, Pile, Nida Mune, the Chai, Yadi Uru, Bianle Mu, Socho Mu, Piasi Muri, a duet, Yoji, people down so Muri Jow, Kababa, Ma, Tetia, Miazo, Palo, Ain, Dangwe, Tolo De, E. U. Puewen, Nangani, and Ninet Piari, go inside Yara Pibare. တနင်္ဂနွေနေ့ညကတေးဂီတာဖျော်ဖြေပွဲကျင်းပနေတဲ့အချိန်မြန်မာစစ်တပ်ကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကချင်အနုပညာရှင်တချို့အပါအဝင်အရတား
ဟုတ်ကဲ့လာတော့ရှိမှတင်တဲ့ဒေသနာတော်မှာအရင်တားရဖို့များများမရှာ။ဟိုကလူစုလူဝေးလုပ်နေတဲ့အချိန်ဒီတော့တိတ်ချိုးလုပ်တယ်ဖြစ်တာ။အမှရှင်မလို့ဒီနေတဲ့လူဆိုနေတဲ့လူပြိတ္တာကြည့်နေတဲ့လူရှေ့ခုံတန်းတုံးခုံအကုန်ပါသွားလို့ပြပါပဲ။လူကြီးတွေလည်းများတယ်။ဖားကန်ဘက်ကဘာသာရေးအသိန်းဖွဲ့ရိနဲ့နိုင်ရေးကူညီမှုအဖွဲ့ရိဟာထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့တွားရ
苗，咱就被查，那个被查的，那我刚需要的，你也进步了，我苗的前年的时间了是吧？哪一个月进步的了，我都苗的。
KIA 表演所关系度，伯母鸡脑部割了，体外的手母实验过，比如你在皮带找呢。跟那乌托拉的地表塔的声音，我哭了表白嘞。
哦，对嘞，我的温度增加比昨天嘛，增加那种气候，咱们南山温泉老挂到地下楼，都对你对那个习惯了。然后这个单元也来路边了，空车你把过呢，然后新的那个都看到那习惯了。对呀，我这都嘞，这个我熟悉看多明白了啊。
地球内的比前列的西路去那了，人们嘛，这都别办了。体外单呀，亚度这个少少破，加在一破里，大药里的胶呢，人类
被他的前列这个来保护机脑部个骷髅先别办了。当然了，过的天然了，这种结节了，我们恢复了比较简单。你大药来也可能把水质弄得比他的塑料now the DCG啊，那地罗嘛啊，的贵重别的啊，的嘞，可是第二咯，贵州的么地方，苏达咯，我们下地也吧哦，咱们古这个表嘞，不管在还蛮近咯，贵州部门咯，我们也不。
G I O 也你不来你嘛，也打瑞个体检样，再开点宝马嘞，苦路为万表苏达吧嘞。
假如你在路内嘞，你不来你去吧嘞。人都别干了嘞，像说比较路途嘞，不光的嘛，都你也下来走路嘞，地比较皮巴嘞。你那当年过了牛路干了，有嘛嘞，路也挺皮巴嘞。然后谁也是路苗的走嘞，走路也巴嘞。啊，比较路途走了人家过了苗，给送多了的，几块多了的过了，像说给我的人嘞，那没巴嘞，像说嘞是不好吧。
KIO 个前路来也派表演手工许多，伯母鸡脑部表手多了吧 ？KIO 个前路来也派过唐国亚超帅姑娘，阿杜巴拉那生阿爷尼嘛派自己来皮皮哦。KIO 派过罗唐国亚超帅的姑娘，飞外让阿爷尼嘛派自己来皮巴来，看呀。
帕甘有恩尼，是江西丽江大开开大招，六阿些他们呢，对生物世界的人姑娘一样调查皮给了吧？但是台湾为个阿边的不个阿姐尼过来检查呀嘛吧？给阿给你比呢，来高牛呢，老婆钱是想是看的苦转，明年家个冷了几几家喽，米大是运动来个的有对上面，那有体格的呀，也是他来喽，是想那个比如一个表白嘞，哎，你是想是看嘛，六五月草场老师比，啊，苦钱嘛的抽个内压江水你咋比，的抽个崩溃真累嘞，都比你台你咋来喽表白嘞。市场是看你的外公打节约 CDP 嘛嘞，明年两个人个是得对得算你太你了么？在不皮马个收益你咋办嘞？来个闹车，市场是看去你的那边不结果，买一单人家就赚百万
去。澳洲瓦拉那些导演明年两个人了嘛？来个牛年闹不成，公呢市场是看嘛？人家姐姐嫁给的是比较个，市场调价费有一个比较话的。市场是看你啊，在外嘛，在不皮马部门西边呢，人家姐姐有点嫁给了皮皮，对生度也牛的米呢，可怜的一边谈这样嫁给的是比较话的。
市场是看嘛嘞，人家姐姐了，明年不要提他。那么，比如家长了，比如没打手机了，都要了提他嘞，都啊，牛打个了，对头，不能啊，牛的米了，都输赢下来，所以了，我们人家给他补他什么，都给你点或者了，超油超崩车了，超车了，比如怎么怎么来低价了嘛，不要接什么嘛，比如别的，都给你了市场是看嘛了，这样开的嘞。
公的市场是看的嘛，银子超呀，六月超长了，是不咯？设备都卡的位个，也以低投标，股民打算来过年台你家来批发的，明年家中啊，奶奶姐姐嫁给来转，这就是想的，你也别说大家不咯。这句话咯，一年妈妈崩溃间都比较塞不了你台没事不要表示你家话的。实际上是看你的外家公那节约 CDP 阿婆嘛，明年个这个实在对养你阿早，第二个 PDF 配的代表的集团喇嘛个属于你家都表话的。
奶奶这个都太婆嘛，咋了嘛？喏，我奶奶过了世，实际上是看一路比较二路路路别人去过奶奶过老早了嘛？ 进度差了什么的出路啊，都那么变，都出路都变了。人家比如变价，变价说那个越在那么内部那个差越来越大，你问那。
ကျွန်တော်အနေနဲ့ဆိုရင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆေးဆောင်စခန်းတွေနဲ့လူနေရပ်ကွက်တွေထဲမှာလည်းနေကြီးကြီးကြပောက်ကွဲပြီးတော့အရက်သားတွေထိခိုက်တည်ကြတဲ့တဲ့တွေမှာကျွန်တော်ထွက်ပေါ်နေပါလိမ့်မိနစ်တုန်းကထိခိုက်တဲ့အရာတွေတူပြီးကိုနှိစက်ရာဆေးရုံစခန်းတွေမှာကုသနေကြတယ်ဆိုပြီးတော့
ဒီဒေတာတွေမှာ
PDF လက်နက်ကိုင်းအဖွဲ့တွေနဲ့တိုင်းရင်းသားအဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေလုံနေတဲ့အကြောင်းမြန်မာစစ်တပ်ဘက်ကဆွဆွဲထားသလိုနေမရှိလျင်ဆိုပြီးတော့မကြာခဏထုတ်စစ်ဆင်နေပါတယ်ဒေတာကန်ကြီးရွာတွေကတော့ဘေးလွတ်ရာကိုတိမ်းရှောင်ရင်းနဲ့ဒုက္ခတွေစခန်းတွေမှာယာယီအမိုးကာရီနဲ့ပြောင်းရွှေ့ပြီးတော့ခုံလုံးနေကြတာဖြစ်ပါလိမ့်ရှင်
ရိုက်ကောင်မျိုးအနီကဆစ်ဆောင်စခန်း၄ကျောင်းတိုက်ခိုက်ခံရတဲ့တဲ့မဲ့ဤတန်ဆယ်ပြောပြပေးခဲ့တာပါအခုဆက်ပြီးစကိုင်းတိုင်းဘက်မှာစစ်ကောင်စီနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အခြေအနေသတင်းပေးဖို့ကြကိုဆက်ပြီးတော့ပြောပြပေးပါမယ် စကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေကိုမြန်မာစစ်တပ်ကစစ်အင်အားတွေထပ်တိုးပြီးနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ကျေးရွာ၁၄ရွာထပ်မင်းကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ် ကံဘလူမြို့နယ်ညံအင်းကျေးရွာနယ်ရွာမရွာကရွာသူရွာသားဒါဇင်နဲ့ချီဖမ်းဆီးခံထားရတယ်လို့လဲဒေသခံတွေကပြောပါတယ်ကံဘလူမြို့နယ်အတွင်းကထိုးစစ်နဲ့စစ်ပေးဆောင်တွေရဲ့အခြေအနေသတင်းပေးဖို့ချက်ကိုကိုဇော်ဝင်းလိုင်းပြောပြပေးပါရှင်စကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေကိုမြန်မာစစ်တပ်ဘက်ကအောက်တိုဘာ 21ရက်နေ့ကစပြီးအင်အား80ကျော်လောက်နဲ့နယ်မြေရှင်းလင်းရေးထိုးစစ်စတင်ခဲ့တာပါလေးရက်အတွင်းမှာ
CNR တွေထပ်ဖြစ်ပြီးနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်အင်အားကပထမဦးဆုံးလာတာကတော့80နဲ့9ရောက်အင်အားဗျခမ360ခွန်သူတို့လာပြီးဆိုနောက်ထပ်အင်အား100တရာအဲ့လိုရှိနေကြကိုကအင်အားကအကုန်လုံးပေါင်းရင်တော့400နီးပါးလောက်ရှိနေကြကျွာတွေကတော့2ရွာ
ညအင်းတရွာရဲ့ညမတရွာရဲ့ရှုတွေကခုလောလောဆယ်ထပ်ပြီးဝင်လာအင်းရဲ့ရွာဝင်လိုက်မီးရှုနေတာကတော့ခမ3600ညအင်းနဲ့ရွာမကျေးရွာတွေကိုမြန်မာစစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးဒေသခံရွာသား80ဝန်းကျင်လောက်ကိုလည်းပထမဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာရှေ့အောင်လောက်ပြန်လည်လွတ်မြောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရတဲ့ရွာသားတွေနဲ ရွာ သား က ပြော ပါ တယ်
ဆောင် သား က 14 ရွာ ပြ သူတို့ က အဲ့ မှာ လဲ ပြင်း နေ ချက် ထား ခဲ့ တော့ ကျွန်တော်တို့ မှာ ရွာ တွေ လဲ ပြန် ဝင် လို့ နေသား တွေ မရ ဘူး ပြ အဲ့တော့ အဲ့ ရွာ ဘေး ကြီး တွေ မှာ ပဲ ကတ် ပြီး တော့ လယ် တွေ ရဲ့ ဘေး က အပဲ တဲ့ ငုံ ငင်း လေး တွေ ရှိတာ အပဲ တဲ့ ငုံ ငင်း လေး တွေ မှာ ပဲ အဲ ဒီ လူ တွေ က ဆု နေ ကြ တာ ပြ အပဲ တဲ့ ငုံ ငင်း လေး တွေ မှာ အဲ့ဒါ ချမင်း လေး တွေ ပါ တာ တွေ ညှ ပြီး တော့ စား နေ ကြ တယ် ပြ
နေမြရှင်းလေးထိုးစစ်အရှိန်မြင့်လာတာနဲ့အမျှစကိုင်းတိုင်းအတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ဆစ်ဆောင်ရေးအတွက်တွေလည်းပိုပြီးတော့တိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွဆွဲထားတာပါ။စစ်ကောင်စီဘက်ကထိုးစစ်အတွင်းအရတားတွေရဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးတာမဟုတ်ဘူးလို့ပြောဆိုထားပေမဲ့ကျေးရွာတွေမှာနေအိမ်တွေမီးလောင်နေတဲ့သတင်းတွေကတော့မကြာခဏထွက်ပေါ်နေပါတယ်။
စစ်ကောင်စီကိုစန့်ကျင်တဲ့ဒေသခံတွေရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကမ်းဘလူပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအာဏာသိမ်းပြီးနောက်အခုချိန်ထိသူတို့မြို့ထဲမှာနေအိမ်1000ကျော်မိရှုခံထားရတယ်လို့ပြောပါတယ်။စစ်ကြောင်းထုတ်လာပြီးတော့မနေ့ကတော့ရသက်ကုန်းကနေအိမ်တစ်လုံးကိုမိရှုသွားတယ်။ဒီနေ့မနက်မှာတော့ညဉ့်ရင်ကြေးရွာကိုဝင်မိရှုတယ်ပြီးတော့ရမကြေးရွာကိုမိရှုတယ်ပေါ့။အိမ်က
ထိုးမဲ့သဘောရှိတာပေါ့
ဒါပြင်ဒေသခံပြည်သူ50နီးပါးလဲစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့တယ်လို့ဆိုပါတယ်ဒီစီးရင်နေနဲ့ပတ်သက်လို့တော့ VOA ကတရားအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
စစ်ကောင်စီနဲ့မြေရှင်းလင်းရေးကြောင်ကမ်ဘလူမျိုးနယ်ကရွာ14ရွာထပ်မင်းတွေကစစ်ရှောင်းတွေဘေးလွတ်ရာရှောင်တိတ်နေကြရတဲ့အခြေအနေကိုစောဝင်းလိုင်းပြောပြပေးခဲ့တာပါအခုတခါတော့ရခိုင်ပြည်နယ်ဘက်ကမိုးလေဝသအခြေအနေသတင်းဆက်ပြီးတော့ပြောပြပေးပါမယ်ဘင်္ဂလားပင်လယ်အော်အလဲပိုင်းနဲ့အနောက်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းစီထရန်ကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလေပြင်းတိုက်ခတ်ပြီးရေကြီးတာတွေကြုံနေကြရပါတယ်။ပေါတော်မြို့နယ်ကပင်လယ်ပြင်နဲ့နီးစပ်တဲ့နေရာတချို့မှာပင်လယ်ရေဝင်ရောက်တဲ့တန်ကြောင့်စပါးကင်းတွေပျက်စီးတာလည်းရှိသလိုဒေသခံတွေထောင်ထဲချီရေဘေးလွတ်ရရွှေ့ပြောင်းနေကြရပါတယ်။ပေါတော်မြို့နယ်ကမုန်တိုင်းအခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးမှာပါရှင
်။ပေါတော်မြို့နယ်ကစင်တက်မော်ကြီးရွာမှာဆိုရင်မုံတိုင်းအရှင်ကြောင့်လေပြင်းတွေတိုက်နေသလိုကမ်းခြေတစ်လျှောက်ဒီရေတက်လာတာကြောင့်ကမ်းခြေနီးကနေတွေပျက်စီးသွားပါတယ်။ရွာသားတချို့ကလည်းဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့စင်တက်မော်ဒေတာခန်ကိုတန်းနိုင်ကပြောပါတယ်
။မနေ့ပိုင်း၈နာရီခွဲ၉နာရီလောက်ဆိုတော့ကျွန်တော်တို့ကဒီရေကလိုင်းလုံးကြီးတွေနဲ့ဒီပေါ်တော့ဒီလိုပြင်းပြင်းနဲ့တက်လာတာပေါ့။ပုံမှန်ဒီရေတက်တာနဲ့မတူဘဲနဲ့ထူးထူးခြားခြားကိုဒီရေတက်ပြီးတော့ရေအဲဒီကမ်းခြေတစ်လျှောက်ကိုဟိုတက်လာတာပေါ့နော်။အဲ့လိုမျိုးရှိတာကြတော့အဲ့ကန့်ကျင်မှာရှိရဲတင်းကန့်ကျင်နေတာညတဲ့သူတွေကတော့အိမ်တွေပါတွေဆိုင်ခန်းတွေပါတွေပြည့်စစ်တာတွေတော့ရှိပါတယ်အချို့ဆူဆူဝါဝါပြည့်စစ်တာတွေလည်းတိုင်းနိုင်ငံချင်းရှိပါတယ်ဆိုတော့ရေကကြတော့၄ဘီ၅ဘီလောက်ကိုပုံမှန်တက်တော့တာကိုမြင်ရပါတယ
်လက်ရှိမှာတော့ဒီရေကြချိန်ဖြစ်နေတာကြောင့်ရွာထဲအထိရေတက်လာတာမရှိသေးပေမဲ့လေတွေပြင်းပြင်းထန်ထန်တိုက်နေသေးတာကြောင့်ဆိုးရိမ်နေကြရတယ်လို့စင်တက်မော်ကြီးရွာကကိုတန်းနိုင်ငံပြောပါတယ
်အဲ့ကုန်းမြင့်ကအာရှိရဲ့အိမ်တွေကိုစီကူတော့ဒီရေကတက်မလာသေးဘူး။ဒါပေမဲ့အခုကတော့ဒီရေကျချင်းမို့လဲ။ဒါပေမဲ့ကျွန်တော်တို့ညနေပိုင်းဆိုတော့ဒီရေကျချင်းနဲ့အတူဒီလိုလေကတအားတက်နေတာဆိုတော့လေမိုးလိုက်ရင်နဲ့တအားတက်နေတော့ဆိုတော့ညနေပိုင်းကတော့ကျွန်တော်တို့စွန့်ရတာပေါ့နော်ဟုတ
်။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညနေ၄နာရီထုတ်ပြန်ချက်အရတော့ဘင်္ဂလားပင်လယ်ော်အတွင်ဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံဘက်ကဦးတည်ရွှေလျားမလာနိုင်တာကြောင့်အဝါရောင်အဆင့်အဖြစ်တက်မှတ်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းမုန်တိုင်းအရှိန်ကြောင့်လေပြင်းတိုက်တာတွေမိုးကြီးတာတွေမြေပြိုတာတွေနဲ့ရေကြီးတာတွေဖြစ်လာနိုင်တာကြောင့်သတိထားနေထိုင်ကြဖို့ကိုလည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးတိုက်တွန်းထားပါတယ်။ပေါတော်မြို့နယ်ကပင်လယ်ပြင်နဲ့နီးစပ်တဲ့နေရာတချို့မှာပင်လယ်ရေဝင်ရောက်တဲ့တန်ကြောင့်စပါးကင်းတွေပျက်စီးတာလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စင်တက်မော်ကြေးဝါမှာလေပြင်းတိုက်တာနဲ့အတူရေတက်လာလို့နေအိမ်တချို့ပျက်စီးပြီးဒေသခံတွေကတော့ဘေးလွရာစီယာယီပြောင်းရွှေ့နေရတယ်လို့လည်းဒေသခံတူကပြောပါတယ်။
ဒီစင်တက်မော်ဖက်ကဟိုမုန်တိုင်းချင်းနဲ့ဒီလိုက်ကတော်တော်ကြီးလေအဲ့ဒီမှာဆိုတော့ရောကိုဒါလိုက်ကိုပုတ်တာဗျ။ဟောရဲကိုလည်းရေကတအားဝင်လာတော့ရောသားတွေစိုးရင်ပြီးတော့မှရှားဘေးလွရာနေရာနေရာကိုချိုးကြတာပေါ့ဗျာ။
ဘေးလွရာရွှေပြောင်းတဲ့ဒေသခံတွေဟာကုန်းအမြင့်ပိုင်းမှာရှိတဲ့ဖုန်ကြီးကျောင်းနဲ့နေရင်တချို့မှာစုပြီးနေထိုင်နေတာပါ။ပေါတော်မြို့နယ်ကနှစ်ချောင်းဒုက္ခသည်စခန်းမှာလည်းရေကြီးတဲ့တန်းကြောင့်မြေနေပိုင်းကထောင်ထဲချီတဲ့ဒုက္ခသည်တွေဘေးလွရာစီပြောင်းရွှေ့နေတယ်လို့ပြောပါတယ်
။သူတို့ကလည်းပဲဟိုမြေနေပိုင်းဒေသတော့ဖြစ်တာပေါ့။ပင်လယ်နဲ့လည်းနေနေနေရာတွေဆိုတော့ဒီတက်လာတော့သူတို့ကလည်းဒီကကုန်းဖက်တွေကိုရွှေ့လောက်ပါတယ်။အခုအချိန်ကြီးပြောတာပါ။တဲ့အမြင်နဲ့နေဆက်တဲ့အနေထားတော့စိတ်မတွေ့ရသေးပါဘူး။ဒါမှဟိုမုံတိုင်းကလည်းပြတ်တာမှမဟုတ်သေးဘူးလေဗျာဒါမှဟိုမနက်ဖန်တို့ဒီဒီတက်ချင်မှာဆိုတော့ရေကတအားကြီးလာနိုင်တယ်ဗျာ
ပေါတော်မျိုးပေါ်မှာတော့အခုညနေပိုင်းအချိန်ရာသီဥတုတည်ငြိမ်နေပေမဲ့စပားကင်းနေတဲ့ပင်လယ်ရေဝင်ရောက်တာရှိနေလို့အားလုံးပျက်စီးမဲ့အခြေအနေရှိနေတယ်လို့ပေါတော်မျိုးခင်သူကပြောပါတယ
်လောလောဆယ်တော့တည်ငြိမ်နေပါတယ်ဒါမှဟိုဒီစပားကင်းနေပေါ့ဗျာအဓိကအရေးကြီးတာကပင်လယ်ရေမဝင်ရောက်တားထားတဲ့အဲကားတွေကိုကျော်ပြီးတော့မှဒီရေကတက်တာဗျာဆိုတော့စပားကင်းနေမှာအကုန်လုံးဆားငန်ရေတွေဝင်ပြီးတော့မှဟိုစပားပင်တအားပြည့်စုံတဲ့အနေထားတော့ရှိပါတယ်။လေတိုက်တဲ့တန်းကြောင့်ဟိုစပားဟိုအသီးပြည့်နေတဲ့စပားပင်တွေရောနောက်အဖူးလာနေတဲ့စပားပင်တွေရောအကုန်လုံးမြေကြီးပေါ်လေပြီးတော့မှတော်တော်လေးစမားတွေတက်ဆုံးချုံနေတာမဲ့အခြေအနေပါဗျ
။ဘင်္ဂလားပင်လယ်ော်အနောက်ပြောင်ပိုင်းနဲ့တူနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်ော်အလဲပိုင်းတို့မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းစီထရင်ရဲ့အရှိန်ကြောင့်နေရာကွက်ပြီးမိုးကြီးနိုင်တဲ့အထက်ရခိုင်ပြည်နယ်လည်းပတ်ဝန်းတဲ့အကြောင်းရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာမကြာခဏမိုးသက်လေပြင်းကြောက်ရောက်ပြီးလိုင်းအမြင့်14ဘီကနေ18ဘီဝန်းကျင်အထိရှိနိုင်တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။မုန်တိုင်းကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာရှောင်တိတ်နေကြရတဲ့သတင်းကိုစံကျော်ပြပြပေးခဲ့တာပါ။တနင်္လာညအတွက်သတင်းပေးပို့ချက်တွေကတလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@vnews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA ကနေ2022ခုနှစ်အောက်တိုဘာလ24ရက်နေ့တနင်္လာညပိုင်းညပသားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းတိုမီတာ32 kHz 9393နဲ့9383လိုင်းတိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတက်ဆက်ပေးနေကြသတင်းတောင်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုတက်ဆက်ပေးသွားမှာပါဒီထဲကမှအရင်ဆုံးနိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေနဲ့ကြုံနေရတဲ့မြန်မာနိုင်ငံစီးပွားရေးအခြေအနေဘယ်လိုရှိပါသလဲသတင်းတောင်မှစုမှတင်ဆက်ပေးသွားမှာပါဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံတကာကအရေးယူတန်ခတ်မှုတွေချထားချိန်ပြည်တွင်းစီးပွားရေးအခြေအနေဘယ်လိုရှိနေပါသလဲစစ်ကောင်စီဥက္ကဋ္ဌကတော့နိုင်ငံတော်အရေးပေါ်အခြေအနေတက်တန်းတိုးထားတဲ့6လအတွင်းမှာစီးပွားရေးဥမောအောင်လုပ်မယ်လို့ပြောထားပါတယ်ရန်ကုန်ကသတင်းတောင်မှစုကိုကိုသားညုံကတင်ဆက်ပေးမှာပါရှင်
နိုင်ငံတော်ရေးပေါ်တက်တန်းတိုးထားတဲ့ကာလမှာစီးပွားရေးဥမောအောင်လုပ်သွားမယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောဆိုထားပေမဲ့စစ်တပ်နဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကတော့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုဒဏ်တွေကိုခံရပါတယ်။အမေရိကန်ဗန္ဒိုက်ဌာနကနောက်ထပ်လူပုဂ္ဂိုလ်လိုက်ပြစ်မှတ်ထားဒဏ်ခတ်ရည်ယူကြောင်းထုတ်ပြန်တဲ့အခုလောက်အောက်တိုဘာလ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထဲမှာတော့မြန်မာစစ်တပ်ကလေရင်အစိပ်ပိုင်းတွေအပါအဝင်လက်နက်တွေရောင်းအောင်လို့လုပ်ပေးနေတဲ့ Dynasty International Company Limited နဲ့အဲ့ဒီကုမ္ပဏီရဲ့ပိုင်ရှင်ဦးအောင်မိုးမြင့်ကုမ္ပဏီပူးတွဲတည်ထောင်သူဦးလိုက်မိုးမြင့်အဖြစ်ကုမ္ပဏီရဲ့ဒါရိုက်တာဦးမျိုးတစ္ဆာတို့၃ဦးကိုဖော်ပြပါရယ်မြန်မာစစ်ကောင်စီအတွက်လက်နက်အယောင်းဝယ်လုပ်ပေးနေသူတွေအပေါ်မှာအမေရိကန်ကပြစ်မှတ်ထားတန်ခတ်ရေးယူလိုက်တာကိုကြိုဆိုပေမဲ့စစ်တပ်အတွက်အဓိကဝင်ငွေဖြစ်နေတဲ့မြန်မာရေနံနဲ့သဘောတန်ငွေလုပ်ငန်း MOGU ကိုပါအများဆုံးပိတ်ဆို့ရေးယူဖို့လိုအပ်နေတယ်လို့မြန်မာရေလှုပ်ရှားသူတွေကပြောပါရယ်စစ်တပ်ရဲ့အဓိကဝင်ငွေဖြစ်နေတဲ့မြန်မာရေနံနဲ့သဘောတန်ငွေလုပ်ငန်းကိုအခုချိန်ထိပိတ်ဆို့ရေးယူနိုင်ခြင်းမရှိတဲ့ပုံမှာအားမလို့အားမရဖြစ်ရတယ်လို့Burmese American Alliance ရဲ့ဥက္ကဋ္ဌဦးညွတ်တန်းကပြောပါတယ်
။တခြားဘာတွေပဲလို့လို့ MNU ကိုဆန့်ရှင်မလုပ်မချင်းမြန်မာစစ်ကောင်စီရဲ့လက်ထက်ကိုဒေါ်လာတန်းနဲ့ချီတဲ့ငွေတွေဝင်နေတဲ့၍ဒီစစ်တပ်ကပြည်သူတွေကိုဖိနှိပ်ချုပ်ချယ်တပ်ဖြတ်မှုတွေဆက်လုပ်နေမယ်။အဲအာဏာကိုလက်လွတ်မှာမဟုတ်ဆိုအခုလိုအခြေအနေပြောခဲ့ပါတယ်။အဲ့တော့ဘာဖြစ်လို့ဆန့်ရှင်မလုပ်လဲဆိုတော့အခုတို့သုံးသပ်တယ်။နှစ်ချက်လောက်တွေ့ရင်တစ်ချက်ကတော့ဒီကထိုင်းကိုထိခိုက်မှသူတို့စိုးရိမ်နေတယ်ထင်တယ်။တပက်ကလည်း Republican တွေကလည်းစီးပွားရေးနဲ့ပတ်သက်ရင်မှ Chevron တို့ဘာလို့ထိခိုက်တာမျိုးတွေဆိုသူတို့မကြိုက်ဘူးနော်။ဒါပေမဲ့ Republican ဘိုင်းကလည်းတော်တော် clear ဖြစ်သွားပါပြီ။ ASEAN ရဲ့ဒီ 5-point roadmap ဘာမှဖြစ်တယ်ကပြီးခဲ့တဲ့4-5လလောက်က Mitch McConnell ကဒီ MOG ကိုဆန့်ကျင်လုပ်ဖို့လိုလာပြီးမြန်မာနိုင်ငံရဲ့အင်ဂျင်နီယာတွေကပြပြတာတာဘာမှမလုပ်ဘူး။မလုပ်ဘူးဆိုရင်တော့ MOG ကိုဆန့်ကျင်လုပ်ရအောင်လို့ Republican ကောင်းဆောင်ကဒီတံပြစ်လိုက်တဲ့အခုတို့ကအဲ့ Republican ကိစ္စကတော့ပြီးသွားပြီပေါ့နော်။ဒါပေမဲ့ဒီတန်းငွေတွေဖြည့်ရဆိုင်တဲ့အခုဖြစ်ရင်ထိုင်းကိုထိခိုက်မယ်ဆိုတဲ့ဟာကိုသူတို့စိုးရိမ်နေပုံရတယ်။ထိုင်းကိုနိုင်ငံကလည်းဒီဘက်မှာ Administration မှာ Congress မှာအကြီးကျယ်လုပ်ပြီးလုပ်နေတယ်လို့ခင်ဗျားတို့သိရတယ်ပေါ့လေ။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးခင်ဗျားတို့ပြောနေတာကဒီတန်းငွေပတ်လိုက်ကြီးရက်သွားဖို့ပါညာခင်ဗျားတို့ပြောနေတာမဟုတ်ဘူး။စစ်ကောင်စီကိုပေးတဲ့ငွေကိုမပေးနိုင်အောင်ပဲဒီစစ်ကောင်စီပေးနေတဲ့အန်ဒီဟာအလူဟာမျိုးတွေကိုကိုတို့ကဆန့်ရှင်လုပ်စေချင်တာပေးပြီဆိုရင်အဲ့ပေးတဲ့ entity တိုင်းက American sanction ကိုထိမှန်လို့ကိုတို့ပြောစေချင
် American ဘဏ္ဍာရေးဌာနလက်ထောက်ဝန်ကြီး Brian Nelson ကတော့မြန်မာလူမှုပေါ်မှာအကြမ်းဖက်ပြီးတော့ရက်စက်မှုတွေကျူးလွန်နေတဲ့မြန်မာစစ်တပ်ကိုလက်နက်ရောင်းအောင်လို့ထောက်ပံ့ပေးနေတဲ့ကွန်ရက်တွေနဲ့ဒီပေါ်မှာအချိုးမြတ်ရှိနေသူတွေကိုပြစ်မှတ်ထားအရေးယူလိုက်တာဖြစ်တဲ့ကြောင်းပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တာတစ်နှစ်ကျော်နှစ်နှစ်နီးပါးရှိလာတဲ့မြန်မာနိုင်ငံမှာနိုင်ငံရေးအကျပ်တဲတွေဆက်ကြုံနေရပြီးတော့စီးပွားရေးကျဆင်းမှုတွေနဲ့အတူလူသားဘေးဒုက္ခအကျပ်တဲတွေတိတိကျကျပို့ပြီးတော့ဆိုးလာနေတယ်လို့နိုင်ငံတကာကြက်ချင်နေတဲ့လာကျန်းဒီအသင်း IFRC ကလည်းသတိပေးထားပါတယ်ကိုဗစ်ကပီးနောက်ဆက်တွဲသက်ရောက်မှုတွေကြောင့်ကုန်စည်နှုန်းတွေတက်ပြည်သူလူမှုစီးပွားဘဝထိခိုက်ရတာတွေလည်းပိုဆိုးလာနေပြီးတော့ပြန်လည်နလန်ထနိုင်ဖို့မတွေ့ရသေးဘူးလို့ IFRC ရဲ့အစီအစဉ်လာမှာထောက်ပြထားပါတယ်။နိုင်ငံရေးကြောင့်မလို့ဘက်ပေါင်းစုံအကြက်တဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအခြေခံလုပ်သားအများဆုံးရှိနေတဲ့အထည်ချုပ်လုပ်ငန်းတွေလည်းအခုအခက်တွေ့နေပါတယ်။ပြည်ပကချုပ်ထည်ဝယ်ယူတဲ့ order အမှားတွေအခုနှစ်ထဲမှာကျဆင်းသွားတယ်လို့မြန်မာပြည်တွင်းအထည်ချုပ်လုပ်ငန်းရှင်တွေကပြောပါတယ်။အမေရိကန်နဲ့ဥရောပလိုမျိုးနိုင်ငံတွေစီက order အစ်စ်တွေဆက်ပြီးတော့မရတော့တဲ့အတွက်လုပ်ငန်းတချို့ရနာထားရမယ့်အခြေအနေကိုရောက်သွားမှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေကြတာပါ ကိုဗစ်ကာလနောက်ပိုင်းမှာအရင်ရှိပြီးသားအော်ရာလက်ချံတွေကိုဆက်ချုပ်နေရတာဖြစ်ပြီးတော့အော်ရာအသစ်တွေထပ်ရဖို့အတွက်လုံးပန်းနေရဆဲဖြစ်ပါတယ်။အထူးသဖြင့်တော့ဒီတရုတ်နိုင်ငံသားတွေပိုင်တဲ့အထည်ချုပ်လုပ်ငန်းအများအပြားလုပ်ငန်းရပ်ဆိုင်မှုနဲ့ကြုံရနိုင်တယ်လို့အထည်ချုပ်လုပ်ငန်းရှင်တူကဗီဒီယိုကိုပြောပါတယ
်။အထူးမိတ်ကနိုင်ငံတော်မရှိနိုင်ဘူး။ China တို့တခြားနိုင်ငံတွေကဒီကားကတော့အထည်ချုပ်အကြီးကြီးတွေပါပဲပြတ်နေဆိုတဲ့အတက်ကြားနေတယ်။ဒီဓာတ်ကုန်ပိုင်းတော့ဆိုလို့ရှိရင်တရုတ်နိုင်ငံတော်လို့တော့အော်ရာရပ်ဖို့ရှိတယ်။ပြီးရင်စက်နားမယ်ဆိုလည်းအတန်လေးကြားနေရတယ်။ဒီကားကတော့အဲ့အော်ရာပြတ်နေပြီပါလား။ဒုက္ခရှော့တာတို့စက်ရင်ပြေးချင်တယ်ဖြစ်တယ်ရည်ဆိုအဲ့လိုမျိုးဖြစ်နေတယ်။
လာမယ့်တစ်လနှစ်လအတွင်းအမှားချုပ်တဲ့အမှားယူတာတွေထပ်မရဘူးဆိုရင်တော့နောက်ထပ်နှစ်ဝက်လောက်အထိကိုအမှားရဖို့ခက်ခဲသွားလိမ့်မယ်လို့အထည်ချုပ်လုပ်ငန်းရှင်တူကခန့်မှန်းပြောဆိုပါတယ်။လာမယ့်2023ခုနှစ်ဟာပြည်တွင်းကအထည်ချုပ်လုပ်ငန်းတွေအတွက်ခက်ခဲတဲ့စင်ကာပူဖြစ်လာနိုင်တယ်လို့တချို့ကခန့်မှန်းနေပါတယ်။စိုက်ပျိုးရေးအထက်ထားတဲ့ဒေသတွေမှာလည်းဓာတ်မြေဩဇာဈေးကွက်ကြီးရဲ့အကြောင်းမလို့လယ်သမားတွေခက်ကြုံနေပါတယ်။ပြည်တွင်းအတွက်လိုအပ်နေတဲ့ဓာတ်မြေဩဇာကိုရုရှားကနေပြီးတော့တင်သွင်းမယ်လို့စစ်ကောင်စီကကြေညာပြီးတဲ့နောက်တရုတ်နယ်စပ်ကနေပြီးတော့ဓာတ်မြေဩဇာတင်သွင်းနေတဲ့မြန်မာလုပ်ငန်းရှင်အများပြားတွင်းကုံလိုင်စင်ရနာခံရပါတယ်။နယ်စပ်တွင်းကုံလုပ်ငန်းရှင်တူကတော့ရုရှားဟာကမ္ဘာဓာတ်မြေဩဇာအများဆုံးတင်ပို့တဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့ကုန်ကြစည်နဲ့ကြာချိန်ကြောင့်မလို့တရုတ်ဓာတ်မြေဩဇာကိုပြည်တွင်းမှာပို့ပြီးတော့အထူးအားထားနေရတယ်လို့ VOA ကပြောပါတယ
်။အခုကအကြမ်းတွေရှိတဲ့ကလဲဓာတ်မြေဩဇာနဲ့ကုန်မောင်းဓာတ်မြေဩဇာအဲ့ဒီမျိုးရှင်နှစ်မျိုးလုံးကိုပြည်သူကဆက်ထားပြလိုက်ပြီးဈာန်ပြလိုက်ပြီးဒါနဲ့အဲ့ဒါစားပြီးတော့ဒီဩဇာကြီးစင်းတွေလို့ပြန်ပြီးမှပြန်မှတိုင်းစင်းတွေချပြီးတော့အဲ့တော့ကျွန်တော်တို့ဒီကနေ့ကတော့ဈေးပြလာပြီးပြန်တောင်းလို့ပေါ့နော်အဲ့လိုမျိုးလုပ်နေတဲ့ခါကျတော့ကုန်ပိန်လည်းအဆင်ပြေတောင်းတွေဖိုက်တွေလည်းအဆင်ပြေပေါ့နော
်ဓာတ်မြေဩဇာတဲ့အိတ်ကိုကြက်တသိန်းခွဲအထိပေးဝယ်နေရတဲ့အတွက်မိုးရင်းလုံးကမြေဩဇာအပြည့်အဝမတုံးခဲ့ရဘူးလို့လယ်သမားတွေကပြောကြပါတယ်လေကနေသူတွေကတော့လာမယ့်ຫນွေမှာစဘာမဆိုင်တော့ဘူးလို့ ERI တိုင်းကလယ်သမားတူကပြောပါတယ
်ဟိုလက်ကြီးသမားတွေကလေရများတဲ့နေရာတော့သူကိုက်ကိုပြင်ဆင်ကြတာမျိုးကပါတော့အဲကျန်တဲ့နေရာတော့ကို့ဝင်းဝင်းနဲ့ပြည့်ဝမရှိတဲ့လူတွေဆိုတော့အတော်လေးအခက်အခဲဖြစ်နေတာပေါ့တုံးလုံးနဲ့ဆိုရင်လည်းကျုံအရှုံးနေရကျုံရမှာလေ
ရုရှားယူကရိန်းစစ်ပွဲကြောင့်မလို့ကမ္ဘာစံလေအခါပြဿနာနဲ့ဓာတ်မြေဩဇာကြီးမြင့်တဲ့ဒဏ်ကိုနိုင်ငံတွေအတော်များများရင်ဆိုင်နေရတာပါမြန်မာနိုင်ငံမှာပြည်တွင်းစံစည်းကရှိဘူပေါ်ဆမ်းမွေးတိတ်ကိုလက်လီဈေးကွက်မှာတသိန်းဝန်းကျင်ရှိပြီးတော့စံကြအမျိုးအစားတွေကတော့ကျပ်4000ခွဲကနေပြီးတော့9000ဝန်းကျင်ထိရှိပါတယ်။ပြီးကြတဲ့နှစ်ကားတည်းဆိုင်တော့ဒါဟာတဝက်နီးပါးဈေးတက်လာတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးဟာ2000နဲ့တခုနှစ်ကစပြီးတော့ဖွံ့ဖြိုးမှုအနည်းဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးတော့လာမယ့်2023ခုနှစ်မှာတော့အဆိုးဆုံးဖြစ်ဖို့ရှိနေပြီးလူအများအတွက်စီးပွားရေးကတ်ဆိုက်သလိုခံစားရမယ့်နှစ်ဖြစ်လာနိုင်တယ်လို့အပြည်ဆိုင်ရာငွေကြေးကြမ္မာငွေဖွဲ့ IMF ကသတိပေးထားပါတယ်။ကမ္ဘာတလောစီးပွားရေးကတ်ဆိုက်မဲ့အန္တရာယ်ကြုံရသလိုကမ္ဘာစီးပွားရေးကလည်းတမိုင်းမှာမကြုံစဘူးမခိုင်မာပဲနဲ့အားနည်းနေချိန်နဲ့ရင်ဆိုင်နေရတယ်လို့ Washington DC မှာကမ္ဘာဘဏ်နဲ့တွေ့ဆုံခဲ့တဲ့ IMF အကြီးအကဲကလည်းသတိပေးထားပါတယ်။ဆက်အနာတင်ထားတဲ့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့လူသားချင်းစာနာမှုအထောက်ပံ့တွေကတော့ဆက်ပြီးတော့ရှိနေပါတယ်။ဒါပေမဲ့လည်းအကန့်အသတ်တွေကတော့ရှိနေပါတယ်။မြန်မာနိုင်ငံအတွက်ရေးပေါ်လူသားချင်းစာနာမှုအကူအညီကလွဲလို့တခြားအထောက်ပံ့အားလုံးကို2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ UK Britain ဆိုတာကဆိုင်းငံ့ထားခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်တဲ့စီးပွားရေးကုမ္ပဏီတွေကိုလည်း Britain ဆိုတာကရေးယူတက်ခတ်တဲ့စီးရင်ထဲမှာထည့်သွင်းခဲ့ပါတယ်။သွင်းကုန်ထုတ်ကုန်လုပ်ငန်းတွေနဲ့အထည်ချုပ်လုပ်ငန်းတွေဒီလိုမျိုးနိုင်ငံတကာနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေကတော့ပုံမှန်လေပတ်နိုင်ဖို့တစခက်ခဲနေပါပြီ။ပြည်ပသွင်းကုန်မှီတည်နေရတဲ့လုပ်ငန်းတချို့မှလည်းအခက်တွေ့နေရတယ်လို့လုပ်ငန်းရှင်တွေရဲ့ကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲတွေကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပဲတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်စားရည်ပါပ
ါတန်ခါပိတ်ဆို့မှုကြောင့်မြမစီးပွားရေးအကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုသားညင်ဦးတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့မဆုမြတ်မွန်တင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါအစည်းအဝေးနိုင်ငံတွေမှာအခြေခံကုန်စည်ဈေးနှုန်းတွေတက်လာပြီးအကျိုးတွေများလာတာနဲ့ရင်ဆိုင်ရုန်းကန်နေရချိန်မှာကိုရိုနာကပ်ဘေးအစပိုင်းကစလို့ကမ္ဘာကလေးကျွဲတထေးကြီးတွေရဲ့ကျဲဝါမှုကတော့ဒေါ်လာထရီလီယံနဲ့ချီပြီးတိုးလာနေပါတယ်လို့ပရာဟီတာအဖွဲ့အစည်းအော့စဖန်ရဲ့သုံးသပ်ချက်တစ်ထဲမှာဖော်ပြထားပါတယ်။လန်ဒန်ကနေဟင်ရီရစ်ချ်ဝဲပေးပို့ထားတဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်းကြီးထိုက်တင်ပြပေးထားပါတယ်ရှင်။
ကိုရိုနာကပ်ဘေးရောဂါစတင်ပြီးနောက်ပိုင်းမှာကမ္ဘာကလေးကျွဲတထေးကြီးတွေရဲ့ကျွေးဝါမှုကဒေါ်လာထရီလီယံနဲ့ချီတိုးလာခဲ့ပြီးကမ္ဘာအစည်းအဝေးဆုံးသူတွေကတော့ကုန်စည်နှုန်းချင်းမြင့်မှုနဲ့အကျွေးထူတာတွေနဲ့ရုန်းကန်နေကြရတယ်လို့ ပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Oxfam အဖွဲ့ရဲ့သုံးသပ်ချက်ကဖော်ပြပါတယ်ဆွစ်ဇာလန်နိုင်ငံကတောင်ပေါ်အပန်းဖြေမြို့ Davos မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုကမ္ဘာတစ်လောကစီးပွားရေးထိပ်သီးခေါင်းဆောင်တွေစုဝေးရောက်ရှိနေချိန်မှာပဲဒီအဆင့်ခန်းစာကို Oxfam ကထုတ်တာဖြစ်ပါတယ်ကမ္ဘာတလွှားဂရေကျွဲတထည်ကြီး2668ဦးရဲ့ကျွဲဝမှုဟာ2020နောက်ပိုင်းမှာဒေါ်လာ 3.8 ထရီလီယံဒေါ်လာကျော် Oxfam ရဲ့စန်းစစ်ချက်မှာဖော်ပြပါတယ်။ကပိယောဂကာလအတွင်းဂရေကျွဲတထည်အသက်953ဦးဒေါ်လာပြီးဒါဟဆိုရင်နာယီ30တိုင်းမှာတဦးနှုန်းဖြစ်ကြောင်းအစင်ခန်းစာပြုစုသူတွေကတွက်ချက်ထားပါတယ်။တဖက်မှာတော့အခု2022ခုနှစ်အတွင်းချွတ်ချုံကြဆင်းရဲမွဲတေမှုမှာလူပေါင်း263တန်းပိုတိုးလာမယ်အကြောင်းဒါဟာဆိုရင် 33 နာရီတိုင်းမှာလူတန်းနှုံဖြစ်တယ်လို့ Oxfam ကပြောပါတယ်ဒါဆိုရင်တမိုင်းမှာဖြစ်ရဖြစ်စင်မဟုတ်တဲ့အခိုက်အတန့်လို့လဲ Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအကြီးအကဲ Max Lawson က VOA ကိုပြောပါတယ်ကပိယောဂအတွင်းဂရေကျွဲတထည်ကြီးတွေရဲ့ကျွေးဝမှုကဒီအတိုင်းတာတိုးလာနေတာကိုတွေ့နေရပြီးအခုဆိုရင်ဆန္ဒရိတ်ခါနဲ့စွန့်ရင်စည်းနှုန်းတွေကြီးမြင့်လာနေပါတယ်။ဆဲဆုနှစ်တင်တဲ့ချီမတွေ့ခဲ့ကြရတဲ့ကဘာတလွားဆင်းရဲမွဲတင်မှုဟာတမိုင်းဝင်တိုးလာနေတာကိုတွေ့နေရပါတယ်လို့သူကပြောပါတယ်။အလွန်ကျွေးဝချမ်းသာသူတွေပိုးပြီးတော့ချမ်းသာလာတာဟာအခွန်ဆောင်သူတွေရဲ့ဘဏ္ဍာငွေတွေကြောင့်လို့လည်းသူကထပ်ပြီးပြောပါတယ်။
Firstly, and primarily because of the trillions of dollars that rich countries poured into the economy in response to COVID-19.
COVID-19 တုံ့ပြန်ကံတွန်းမှုဖြစ်တဲ့နိုင်ငံတွေကဒေါ်လာတန်ပေါင်းတန်းချီပြီးစီးပွားရေးမှာထိထွန်းတာကြောင့်ဖြစ်ပါတယ်။ဒါပထမတစ်ချက်ဖြစ်ပြီးဒါကြောင့်လည်းပစ္စည်းစင်းနှုန်းတွေတက်သွားပါတယ်။အခုဆိုရင်စားနပ်ရိက္ခာနဲ့စွန့်ရင်ကဏ္ဍကဂရေကျွဲတထည်ကြီးတွေရဲ့ပိုင်ဆိုင်မှုတွေတိတိကျကျထပ်တိုးလာတာတွေ့ရမှာဖြစ်ပါတယ်။
ကမ္ဘာအချမ်းသာဆုံးအမျိုးသား10ဦးဟာဆိုရင်လူပေါင်းတန် 3,100 နဲ့ညီမျှတဲ့အစင်းရဲဆုံးလူထုရဲ့40ရာခိုင်နှုန်းထက်ပိုပြီးချမ်းသာကြောင်းလဲ Oxfam ကဖော်ပြပါတယ်။အချမ်းသာဆုံးဂရေကျွဲတထည်ကြီး20ဦးဟာဆိုရင်ဆာဟာရာတဲကန်တရတောင်ပိုင်းအာဖရိကဒေသတစ်ခုလုံးရဲ့ပြည်တွင်းအသင်းထုတ်လုပ်မှု GDP တစ်ခုလုံးထက်ပိုပြီးကျွဲဝချမ်းသာကြောင်းလဲအစင်းခန်းစာကဖော်ပြထားပါတယ်။ချမ်းသာသူတွေပို့ပြီးတော့ချမ်းသာလာတာနဲ့အတူပြီးခဲ့တဲ့နှစ်နှစ်ဟာဆိုရင်ဆင်းရဲမွဲတင်မှုတိုက်ဖျက်ရေးဆဲဆုနှစ်ပေါင်းများစွာတိုးတက်မှုတွေကိုထိခိုက်မဲ့အန္တရာယ်ရှိလာတယ်လို့လည်းလော်ဆန်ကပြောပါတယ
် The crisis of inequality, a crisis of climate change
မညီမျှမှုပြဿနာပါရာသီဥတုနဲ့ဆက်ဆက်ဖြစ်ရတဲ့ကမ္ဘာတစ်လွှာစားနပ်ရိက္ခာမလုံလောက်မှုပြဿနာပါဒီပြဿနာတွေအားလုံးနဲ့မှစားနပ်ရိက္ခာဈေးနှုန်းတွေလည်းတိုးလာပြီး COVID-19 ပြဿနာတွေလည်းဖြစ်နေပါတယ်။ဒီချက်တွေအားလုံးပေါင်းလိုက်ရင်တော့ဒါကဆိုးရွားတဲ့အခြေအနေမျိုးထက်ပိုပြီးကြီးမားပါတယ်
။တစ်ချိန်တည်းမှာပဲကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတော့နိုင်ငံပေါင်း43နိုင်ငံမှာအစာရေစာပြတ်လတ်မှုကြောင့်လူပေါင်း49သန်းကိုဓာတ်ရိုက်ထိခိုက်တက်ရောက်မဲ့အခြေအနေရှိနေကြောင်းသတိပေးထားပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူး David Beasley ကDavos မှာ AP သတင်းအေဂျင်စီကိုအခုလိုဖြေကြားခဲ့ပါတယ်
. Our needs right now are extra 6 to 8 billion
dollars. ဒေါ်လာ68ဘီလီယံရရှိဖို့ကျွန်တော်တို့လိုအပ်နေပါတယ်။ကျွန်တော်တို့တောင်းနေတာကဂရေကျွဲတထည်ကြီးတွေရဲ့အသရင်ချမ်းသာမှုတိုးလာတာရဲ့တရက်စာနှစ်ရက်စာလောက်ပဲရှိပါတယ်။အငတ်ဘေးမတိမငိမ်ဖြစ်မှုနဲ့အစုလိုက်အပြုံလိုက်ရွှေပြောင်းမှုတွေကိုတိုက်ဖျက်ပြီးကဘာကြီးတည်ငြိမ်ဖို့အတွက်ကျွန်တော်တို့တောင်းနေတာကသိပ်ပြီးများတယ်လို့ပြောလို့ရပါမလား
ယူကရိန်းရဲ့ထုတ်လုပ်မှုကလူပေါင်းတန်း400အတွက်စားနပ်ရိက္ခာလုံလောက်ကြောင်းဒါပေမဲ့လည်းရုရှားကစိတ်ကန်းတွေကိုပိတ်ထားကြောင်း WFP ကပြောပါတယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူး David Beasley ကDavos မှာ AP သတင်းအေဂျင်စီကိုအခုလိုပြောကြားခဲ့ပါတယ
် If we don't get those ports open you could be
talking ဒီစိတ်ကန်းတွေမဖွင့်ဘူးဆိုရင်တော့စားနပ်ရိက္ခာဈေးကြီးမှုပြဿနာဟာနောက်ထပ်10လလောက်ကနေ12လလောက်အထိကြာရှည်နိုင်ပါတယ်ဒါပေမဲ့နောက်နှစ်ဆိုရင်တော့စားနပ်ရိက္ခာရရှိနိုင်မှုမှာပြဿနာဖြစ်လာပြီးတကယ့်ကိုအခက်အခဲအကျက်အတဲဖြစ်လာပါမယ
်အစိုးရတွေအနေနဲ့မမျှတတဲ့အခွန်ကောက်ခံမှုစနစ်နဲ့မညီမျှမှုတိုးလာနေတာကိုထိန်းကျောက်နိုင်တဲ့အာဏာရှိတယ်လို့လဲ Oxfam အဖွဲ့ကပြောပါတယ် Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအခြေအကဲMax Lawson က VOA ကိုအခုလိုပြောပါတယ
် This is our money that's driven up the fortunes of these
ဆိုရဲကြောင်းဆောင်းမှုအရင်ကမြေခုလိုဖြစ်ရတာပါစီးပွားရေးမှာငွေချေးပေါ်ပေါ်ထည့်ခဲ့တာပါဒါကကျွန်တော်တို့ရဲ့ပတ်စံဖြစ်ပါတယ်ဒီငွေချေးတွေကကုမ္ပဏီတွေရဲ့ကြိုးစားမှုကိုတိုးစေပါတယ်ခွန်ကောက်ယူမှုနဲ့ဒီငွေတွေကိုပြန်ယူချရပါလိမ့်မယ်ကမ္ဘာကြီးကိုပြန်ပြီးဟန်ချက်ညီစေဖို့အခွန်မျိုးစားအများပြားကိုကောက်ခံရပါလိမ့်မယ်
ပေါ်တူဂီနဲ့အီတလီတို့အပါအဝင်တချို့သောဥရောပနိုင်ငံတွေမှာတော့စွမ်းအင်လုပ်ငန်းကြီးတွေကိုကြီးလေတဲ့အခွန်စည်းကြပ်ပါတယ်။ရုရှားရဲ့စွမ်းအင်တင်ပို့ရမှုကနေကင်းလွတ်ရေးအတွက်အနောက်နိုင်ငံတွေစူးစမ်းနှိစရတဲ့အရေးကြီးတဲ့အချိန်မျိုးမှာဒီလိုအခွန်အခောက်စည်းကြပ်မှုတွေကရင်းနှီးမြှုပ်နှံမှုတွေကိုအဟန့်အတားဖြစ်စေမယ်လို့ဗြိတိန်အပါအဝင်တခြားသောနိုင်ငံတွေကတော့ပြောဆိုကြပါတယ်ရှင်။
မတ်သိန်ကြီးထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးတက်တန်ရောင်တရင်လောအစီအစဉ်မတိုင်ခင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တစ်ဖက်ပြောနေသူနှစ်ခမ်းလှုပ်တာကြည့်ပြီးသူဘာပြောနေသလဲဆိုတာဘာသာပြန်နေရတဲ့အကြာအာယုံချို့တဲ့သူတွေအတွက်ပြောသမျှစကားတွေကိုစာသားအဖြစ်ပြောင်းပြီးမျက်စိရှိမှပေါ်အောင်လုပ်ပေးနိုင်ပါပြီစကားအတန်ကိုစာသားအဖြစ်ပြောင်းလဲပေးတဲ့ software နဲ့စာသားတွေကိုစာတန်းထိုးပေးနိုင်တဲ့ ARမြန်မာတွေကြောင်းတခြားသူတွေနဲ့တန်းတူစကားဝိုင်းမှာပါဝင်နိုင်တဲ့အကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးထားပါတယ်ရှင
်မွေးရပါနာမကြားသူတွေအကြအယုံချိုးတဲ့သူတွေဟာတခြားသူတွေနဲ့စကားဝိုင်းထဲမှာပါဝင်ပြီးအပြန်အလှန်စကားပြောနိုင်မှုစကားပြောနေသူရဲ့နှကန်းလှုပ်တာကိုအထူးကအားကိုးချီးကြရပါတယ်ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ X-ray Glass ဆိုတဲ့ကုမ္ပဏီကအဲ့ဒီအခက်အခဲကိုကျော်လွှားနိုင်အောင်နည်းပညာနဲ့ဖန်တီးမှုသစ်ကိုလှုပ်ထားပါရယ်ဓာတ်ရိုက်ကြားနေရတဲ့အတန်ကိုစာသားအဖြစ်ပြောင်းလဲပေးနိုင်တဲ့ software နဲ့ Augmented Reality နည်းပညာသုံးမျက်မှတ်ပေါ်မှာပြောနေတဲ့စကားတွေကိုစာတန်းထိုးဖော်ပြပေးနိုင်အောင်လှုပ်ထားပေးတာဖြစ်ပါရယ
် I guess that you're more often than not asking people what did someone say you know
yeah 100% it's aboutYou know, the challenges would come the part of having hearing loss naturally.
X-ray glass company ကရှင်းနေပြီးသားနည်းပညာနှစ်ခုကိုပေါင်းစပ်လိုက်တာပါ။ကွန်ပျူတာနဲ့ဖန်တီးထားတာတွေကို digital ကြားခံပေါ်မှာဖော်ပြပေးနိုင်တဲ့ AR နည်းပညာနဲ့အတန်ကိုစာသားအဖြစ်နဲ့ပြောင်းလဲပေးတဲ့နည်းပညာတို့ကိုအသုံးချပြီးတော့စကားအတန်ကိုစာတန်းထိုးဖော်ပြပေးလိုက်တာဖြစ်ပါတယ်။ဒီနည်းပညာမပေါ်ခင်ကလည်းနားလေသူတချို့ကစကားအတန်တွေကိုစာသားအဖြစ်ပြောင်းလဲပေးတဲ့ mobile app တွေကိုသုံးနေကြတာဖြစ်ပါတယ်။ဒါပေမဲ့အခုနည်းပညာသစ်ကတော့လက်ကင်ဖုန်းကိုတစ်ချိန်လုံးကင်ထားစရာမလိုပဲမျက်စိရှိမှတတ်ထားတဲ့မျက်မှန်ထဲမှာစာသားတွေကိုဖတ်နိုင်မှာဖြစ်ပါတယ်။ X-ray glass company တည်ထောင်သူကနားလေသွားတဲ့အသက်တရာနီးပါးသူ့အဖိုးကြောင့်ဒီနည်းပညာကိုဖန်တီးဖို့အကြံရခဲ့တာဖြစ်ပါတယ်
။ So effectively we're taking that audio stream from the microphone on the glasses we're running it through a piece of transcription software which
မျက်မှန်မှာပါတဲ့ microphone ကနေကြားတဲ့အတန်တွေကိုအတန်ကနေစာသားဖြင့်ပြောင်းပြီးတဲ့ software ကိုသုံးပြီး augmented reality နည်းပညာသုံးမျက်မှန်ပေါ်မှာစာတန်းထိုးဖော်ပြပေးတာဖြစ်ပါတယ်။ကားရှိမှန်ပေါ်မှာကိုယ်ကားနဲ့ပတ်သက်တဲ့အချက်အလက်တွေကိုပြနိုင်တဲ့နည်းပညာနဲ့လုံးဝဆင်တူပါပဲ။ဒီဟာကတော့ကိုယ်မျက်စိရှိတဲ့နေရာမှာစာတန်းတွေမြင်ရတာမျိုးဖြစ်ပါတယ
်။နားလေသူတွေနားမကြားသူတွေအတွက်တစ်ဖက်လူရဲ့နှာခမ်းကိုကြည့်နေစရာမလိုပဲစကားအပြန်အလှန်ပြောနိုင်တာဘလောက်တောင်မှအဆင်ပြေတယ်ဆိုတာဖော်ပြပြောလို့တော့မရဘူးလို့ X-ray glass နည်းပညာကိုစမ်းသုံးကြည့်ဘူးသူတွေကပြောကြပါတယ်
။ Thank you, Jillian. Space and
Okay.
Powerful. It's powerful. I can't understate the power and the importance.For people who are hard of hearing all over the world
တကယ်ကိုအဆွမ်းရှိပါတယ်ကဘာပေါ်မှာရှိသမျှအကြအာယုံချွတ်တဲ့သူအားလုံးအတွက်တစ်ဖက်သူဘာပြောနေတယ်လဲဆိုတာသိနိုင်ဖို့သရွတ်နှုတ်ခမ်းလောက်တာကိုလိုက်ကြည့်နေစရာမလိုတော့ဘူးဆိုတဲ့ခံစားချက်ကဘလောက်တောင်အရေးပါတယ်လဲဆိုတာပြောပြဖို့တောင်မလိုပါဘူးသူ့ရဲ့အဆွမ်းဘလောက်ထက်တယ်ဆိုတာ short ပြောလို့ကိုမရပါဘူ
းလက်ဟပ်ပြသင်္ကေတနဲ့စကားပြောရသူတွေနှကမ်းလှုပ်တာကိုအထူးအာယုံဆိုင်ပြီးဘာပြောနေတယ်လဲဆိုတာသိအောင်လုပ်နေရသူတွေအတွက်စကားတွေကိုမျက်စိရှိကဖတ်သားပြင်ပေါ်မှာဖတ်နိုင်တဲ့အတွက်တခြားသူတွေနဲ့အပြန်အလှန်ပါဝင်ဆွေးနွေးခွင့်ရနိုင်ပြီလို့လည်းပြောကြပါတယ
် To me this technology enables me to be involved it empowers and it resources me to be in the conversation moment
ကျွန်တော်အတွက်တော့ဒီနည်းပညာကတခြားသူတွေနဲ့စကားဝိုင်းထဲမှာကျွန်တော်ပါဝင်နိုင်ခွင့်ပေးလိုက်တယ်လို့ပြောချင်ပါတယ်ပုံမှန်အားဖြင့်ကျွန်တော်လိုက်မိလိုက်တဲ့စကားတွေကိုအချိန်နဲ့တပြေးညီစာနဲ့ဖတ်လို့ရသွားပါတယ်အားလုံးကိုလိုက်ဖတ်လို့မိချင်မှမိမှာဖြစ်ပေမဲ့ကျွန်တော်အတွက်အချိန်နဲ့တပြေးညီဘာတွေပြောနေကြသလဲဆိုတာကိုသဘောပေါက်စေနိုင်ပါတယ်ဒီနည်းပညာကစကားဝိုင်းမှာကျွန်တော်ပါဝင်ခွင့်ရတယ်ဘာတွေပြောနေလဲဆိုတာသိရတော့ဆုံးဖြတ်ချက်ချနိုင်ပါတယ်
အခုလို AR နည်းပညာသုံးမျက်မှန်ပေါ်မှာစကားတွေကိုစာရန်ထိုးဖော်ပြပေးနိုင်အောင်လုပ်ပေးထားတဲ့နည်းပညာမှာလိုအပ်ချက်တွေကတော့ရှိပါတယ်ဥပမာစကားကိုတစ်ချိန်တည်းမှာဝိုင်းလူပြောနေကြတဲ့အခါမျိုးမှာဘယ်သူပါပြောရဲဆိုတာရောသွားနိုင်တာမျိုးဖြစ်နိုင်တာမို့နောက်ခံတန်တွေတိတ်ပြီးစူညာမနေဖို့လိုပါတယ်နောက်တစ်ခုကတော့ Android စနစ်သုံး smartphone တွေနဲ့ပဲသုံးလို့ရတာမို့ iPhone ကင်သူတွေဆိုရင်အဆင်မပြေပါဘူးစကားတန်ကိုအချိန်နဲ့တပြေးညီစာသားအဖြစ်ပြောင်းလဲပေးနိုင်မှုဖုန်းထဲမှာအင်မတန်မြန်တဲ့ processor ရှိဖို့လိုသလိုမျက်မှန်နဲ့ smartphone ကိုချိတ်ဆက်နိုင်ဖို့အတွက် display port သုံးလို့ရတဲ့ USB-C port လိုလို့ဖြစ်တယ်လို့ထုတ်လုပ်သူတွေကပြောပါတယ်။တစ်လက်ကိုဒေါ်လာ480ကျော်ပေးရမယ့် X-ray glass မျက်မှန်ကလည်းနိုင်ငံတိုင်းမှာဝယ်လို့မရနိုင်သေးပါဘူး။နောက်ပြီးမျက်မှန်ကြီးကိုတစ်ချိန်လုံးတတ်ထားရမှာဖြစ်ပါတယ်။ X-ray glass application ကိုတော့ဖုန်းထဲမှာအခမဲ့ download လုပ်လို့ရပါတယ်။ဒါပေမဲ့3-4ရောက်ဝိုင်းစုပြောနေချိန်ဘသူကဘာပြောနေသလဲဆိုတာခွဲခြားဖော်ပြပေးတဲ့ feature လိုမျိုးသုံးနိုင်ဖို့ဆိုရင်တော့တစ်လကို12ဒေါ်လာကနေ36ဒေါ်လာလောက်နဲ့ညီများတဲ့ sterling pound 10ပေါင်ကနေပေါင်30ကျားလှဆင်ကြီးပေးကြရမှာဖြစ်ပါတယ်။အခုလိုသူတို့နည်းပညာမှာထောက်ပြစရာတွေရှိတယ်ဆိုတာကို X-ray Glass Company ကလက်ခံပေမဲ့တဖြည်းဖြည်းပိုကောင်းလာပါလိမ့်မယ်လို့ဆိုပါတယ်။သူတို့ company က smart မျက်ကပ်မှန်တွေကိုလည်းတီထွင်နေပါတယ်။
I think the real breakthrough will be when we get smart contact lenses. That will be the thing that actually revolutionizes
smart contact lens တွေကိုတီထွင်နိုင်ပြီဆိုရင်တော့တကယ်ကိုအသက်ဆန်းဖြစ်မှာပါ။တကယ်ကိုစမ်းသစ်တဲ့တီထွင်မှုဖြစ်ပါလိမ့်မယ်။ပထမဆုံးအစမ်းတီထွင်ထားတဲ့နမူနာတွေအခုပဲထွက်နေပါတယ်။နောက်နှစ်နှစ်သုံးနှစ်လောက်ဆိုဈေးကွက်ထဲရောက်တော့မှာပါ။အဲ့ဒီချိန်လောက်ကြာရင်အားလုံးက augmented reality ကဘာကြီးထဲမှာဖြစ်နေပါလိမ့်မယ်
။အသံတွေကိုစာသားအဖြစ်နဲ့စာရန်ထိုးပြနိုင်တဲ့ X-ray glass ကို2022 September လရဲမှာဈေးကွက်တင်မှာဖြစ်ပါတယ်ဒီမတိုင်ခင်တော့အလက်တရာကိုအကြာအယုံချို့တဲ့တချို့ကိုအစမ်းပေးသုံးခဲ့ပါတယ
် Somebody's wearing a mask it makes it really difficult for a deaf and hard of hearing person because they rely on lip reading
တကယ်လို့တရားရောက်ကနှာခေါင်းစီးတက်ထားတယ်ဆိုရင်ပြောနေတဲ့သူနှာခမ်းကိုဖတ်ပြီးဘာပြောနေတာလဲသိအောင်လုပ်နေရတဲ့နားမကျတဲ့သူတွေအကြာအယုံချို့တဲ့သူတွေအတွက်တကယ်ကိုခက်ခဲပါတယ်ဒီမျက်မှန်မျိုးကတော့အဲ့ဒီလိုအကြာစီကိုဖယ်ရှားပေးလိုက်ပြီးဘာတွေပြောနေသလဲဆိုတာကိုသိနိုင်တော့တကယ်ကိုထိရောက်ပါတယ်
။အကြာအယုံချို့တဲ့သူတွေကြုံတွေ့နေရတဲ့အခက်အခဲကို smart လက်ကင်ဖုန်းရဲ့ AR မျက်မှန်ရဲ့သုံးပြီးတော့ကြော်လွှားနိုင်ရမယ်လို့ X-ray Glass Company ကပြောပါတယ်။သူတို့ဖန်တီးထားတဲ့ mobile app ကဘာသာစကားစုံကိုဘာသာပြန်စာတန်းထိုးပေးနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်ရှင်။ကျွန်မဆူမြန်ပါပါ။
မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်ပြီးမအေးတန်နာကျော်တင်ဆက်ပေးထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရအောင်ပါစစ်ဆန့်ကျင်ရေးပြည်ပနိုင်ငံတွေမှာဂီတဖျော်ဖြေပွဲတွေကျင်းပဖျော်ဖြေတဲ့ရုရှားကနာမည်ကြီး rap အဆိုတော် Oxymiron ကိုနိုင်ငံသားတရှိုးလို့ရုရှားအစိုးရကကြေညာပါတယ်စပိန်မှာတော့အဆိုတော် Shakira ကိုအခွန်ရှောင်မှုနဲ့တရားစွဲထားပါတယ်မအေးတန်နာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးတော့ပါမယ်ကျွန်မအေးသနာကျော်ပါရုရှားနိုင်ငံမှာနာမည်ကြီးဆုံး rap ဆိုတော့တယောက်ကိုနိုင်ငံသားတချို့လို့ရုရှားအစိုးရကအစီရင်သွင်းလိုက်ပါတယ်ရုရှားအစိုးရကိုဝေဖန်သူတွေသတင်းတောက်တွေကိုအဲ့လိုအစိုးရကကြေညာလေးရှိတာပါနာမည်ရင်းက Miron Fyodorov အနုပညာနာမည် Oxymiron ကိုသတင်းတောက်၄ဦးပြီးတော့နာမည်ကြီးစာရေးဆရာ Dmitry Glukhovsky တို့နဲ့အတူနိုင်ငံသားတချို့ဖြစ်နေအောက်တိုဘာလ9ရက်နေ့မှာပဲရုရှားတရားရေးဝန်ကြီးဌာနကကြေညာလိုက်တာဖြစ်ပါတယ် Oxymiron ဟာရုရှားအစိုးရကယူကရိန်းနိုင်ငံကိုကျူးကျော်စစ်ထိုးတာကိုဆန့်ကျင်ပြီးရုရှားနိုင်ငံဖျော်ဖြေခီးစဉ်ကိုဖျက်လိုက်တာပါနောက်တော့သူပြပထွက်ပြီးတော့ Russian Against the Wall ရုရှားပြည်သူတွေဒီစစ်ပွဲကိုဆန့်ကျင်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့တူရကီဂျာမနီနဲ့ဗြိတိန်နိုင်ငံတို့မှလှည့်လည်ဖျော်ဖြေနေခဲ့ပါတယ်။အော်ဟူလာကုန်ပိုင်းမှာတော့သူ့ရဲ့အလုပ်တွေကိုရုရှားနိုင်ငံရဲ့အစွန်းရောက်မှုတားဆီးရေးဥပဒေနဲ့စုံစမ်းမှုလုပ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။ အဲ့ဒီဥပဒေအရအစွန်ရောက်တယ်လို့သတ်မှတ်ခံရတဲ့အရာတွေကိုချက်ချင်းတားမြစ်ပိတ်ပင်ပြီးသားဖြစ်သွားတာပါပြီးတော့ပြပတချို့လို့စည်ရင်းသွင်းခံရရင်လည်းပတ်စံအဝင်ထွက်ကိစ္စရပ်တွေကိုအထူးတင်းကျပ်စစ်ဆေးခံရမှာဖြစ်ပါရဲ့သူတို့စီကရေးသမျှဖန်တီးသမျှအရာတွေမှာလဲသူတို့ဟာပြပအဖွဲ့စည်းရဲ့အဖွဲ့ဝင် Foreign Agent ဖြစ်တယ်ဆိုတာရေးသားဖော်ပြရပါရဲ့ Oxymoron ရဲ့စာသားတွေဟာနိုင်ငံရေးအခြေအနေတွေကိုအထူးထည့်သွင်းထားတာဖြစ်ပြီးတော့သူကိုယ်တိုင်လည်းရုရှားအစိုးရကိုဝေဖန်လို့ဖမ်းဆီးထောင်ချခံရသူ Alexey Navalny ထောက်ခံလူမှုစုဝေးဝဲတွေကိုတက်ရောက်ခဲ့တာပါတကယ်ဆိုသူက Hip Hop ဂီတာလိုကြိုက်များတဲ့ရုရှားနိုင်ငံမှာစစ်ကြီးမဖြစ်ခင်ကအထူးကြော်ကြားနေတဲ့အနေအထားမှာရှိပါတယ်စစ်မဖြစ်ခင်ပထမလဇန်နဝါရီလကဆိုရင်ရုရှားလက်ထောက်နိုင်ငံသားရေးဝန်ကြီး Sergey Ryabkov ကတော့မှသူ့ရဲ့အမှုပညာဖန်တီးမှုကတကယ်ကိုအနှစ်ရှိတယ်လို့တွေးဆမေးမြန်းခန်းတစ်ခုထဲမှာပြောသွားခဲ့ပါတယ်ကိုလံဘီယာနိုင်ငံကကမ္ဘာကျော်အောင်မြင်တဲ့အဆိုတော်ရှက်ကီယာဒေါ်လာ14သန်းခွဲဝင်ငွေကုန်ပေးဆောင်မှုပြက်ကွက်တယ်ဆိုပြီးအမှုရင်ဆိုင်ဖို့အတွက်စပိန်တရားရုံးကစက်တင်ဘာလ28ရက်နေ့ကပဲအမိန့်ထုတ်လိုက်ပါတယ် Hipstone Line ဆိုတဲ့တခြင်းနဲ့စပြီးတော့အောင်မြင်မှုအကြီးကျယ်ရလာတဲ့ရှက်ကီယာဟာသူ့ကိုဇူလိုင်လမှာတရားရုံးကသဘောတူညီမှုတစ်ခုနဲ့အမှုကိုပိတ်ပေးမယ်ပြောပေမဲ့လေသူကငင်းဆိုတဲ့အတွက်အခုသူတရားရင်ဆိုင်ရမှာပါသူဒီမှာအမှုရှုံးရင်တော့ထောင်ထဲ10နှစ်ထိချခံရနိုင်ပါတယ်ဘယ်နှစ်မှတရားခွင်ဆမလဲဆိုတာတော့မကြေညာသေးပါဘူးသူက2012နဲ့2014ကြာအခွန်ဆောင်မှုပြက်ကွက်ခဲ့လို့အစိုးရရှေ့နေတွေကဆွဆွဲပြီးတော့သူ့ကိုထောင်ထဲ10နှစ်ပြစ်ဒဏ်ချဖို့တရားရုံးကိုလျှောက်ထားပါတယ်။ရှက်ကီယာကအဲ့ဒီအချိန်မှာအလုံးကြောင့်တစ်ချိန်လုံးပဲခီးရီထွက်နေရတဲ့အချိန်လို့ပြောပါတယ်။သူကဒီမှုကိုနိုင်အောင်ရင်ဆိုင်သွားမယ်လို့ပထမအဖက်ကပဲပြောသွားတာပါ။သူကအခုစပိန်အာဏာပိုင်တွေအများကြီးဆွဆွဲနေတာဖြစ်ပါတယ်။သူ့အနေနဲ့စပိန်အခွန်ရုံးကဆောင်ခိုင်းတယ်လို့ငွေကိုအခုတစ်ခေါက်တရားမဆွဲခင်ဆောင်ပြီးသွားပါပြီလို့ပြောပါတယ် Took my crew to Japan partied like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးတနာကျော်အစီအစဉ်တင်ဆက်ပေးခဲ့တာပါ။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးနောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးပြောပြပေးပါရှင
်။ဒီတနင်္လာရဲ့ဝန်ကြီးချုပ်အသစ်ဖြစ်ဗနိုင်းဝန်ကြီးဟောင်းရရှိဆွတ်နတ်ကိုလက်ရှိအာဏာရ Conservative Party ကရွေးချယ်တင်မြှောက်လိုက်ပါပြီ။ယာဒူးကနှုတ်ထွက်သွားတဲ့ဝန်ကြီးချုပ် Liz Truss ရဲ့နေရာကိုအစားထိုးနိုင်ရေးဝန်ကြီးချုပ်ယာဒူးကိုဝေရောက်ရှင်းပြလိုသူကိုယ်စားလှယ်လောက်အနေနဲ့အာရယကွန်ဆာဗေးတစ်ပါတီကအမတ်တရားရဲ့ထောက်ခံမှုရရှိရမှာဖြစ်ပါတယ်အစောပိုင်းမှာရှင်းပြင်လို့တဲ့ကိုယ်စားလှယ်လောက်အမည်တချို့ထွက်လာခဲ့ပြီးမဲ့ဒီကနေ့နောက်ဆုံးအမည်စီးတင်သွင်းရမယ်နောက်ဆုံးအချိန်မှာရီရှိဆွနက်တဦးသာလွတ်တော်အမတ်တရားရဲ့ထောက်ခံမဲကိုရရှိခဲ့တာကြောင့်ဝန်ကြီးချုပ်ဖြစ်ကွန်ဆာဗေးတစ်ပါတီကတညီတညွတ်ထဲရွေးချယ်တင်မြှောက်လိုက်တာဖြစ်ပါတယ်ဝန်ကြီးချုပ်သစ်ရီရှိဆွနက်က45ရက်အတွင်းတတိယမြောက်ဝန်ကြီးချုပ်ဖြစ်လာသူလဲဖြစ်ပါတယ်ဝန်ကြီးချုပ်တဲ့အနေနဲ့လတ်တလော့ပြည်ထိုင်မှရင်းဆိုင်နေရတဲ့စီးပွားရေးအကျပ်တဲကိုဦးစားပေးကိုက်တွေဖြည့်ရှက်မှာဖြစ်တယ်လို့ပါတီအတွင်းစည်းလုံးညီညွတ်မှုကိုလည်းတိဆောက်ရမှာဖြစ်ပါတယ်အသက်42နှစ်ရွယ်အိန္ဒိယနယ်ပယ်ဝန်ကြီးချုပ်တဲ့ဟာပြည်ထိုင်နိုင်ငံမှာနှစ်ပေါင်းများအတွင်းပထမဆုံးအသက်ငယ်ဆုံးဝန်ကြီးချုပ်လည်းဖြစ်ပါတယ်ပြချင်းပြည်နယ်မှာမြန်မာစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးလက်နက်မဲ့အရက်သားတွေပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကအချိုးမကြီးအင်အားအလုံးကျွံသုံးဆွဲတိုက်ခိုက်ခဲ့ပုံရခဲ့တာကိုလက်မခံနိုင်ကြောင်းတော်ဝင်ရှိသူတွေတာဝန်ခံမှာဖြစ်ကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကပြောလိုက်ပါတယ်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအရအရက်သားများကိုအကာအကွယ်ပေးရမည့်၎င်း၏တာဝန်ဝတ္တရားကိုအလေးမထားကြောင်းကိုယခုဖြစ်ပေါ်ခဲ့သောတိုက်ခိုက်မှုကအထင်ရှားပြသနေပါသည်လို့ဥရောပသမဂ္ဂရုံးနဲ့အမေရိကန်ပါဝင်အနောက်နိုင်ငံတာဝန်16ရုံးကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်
တနင်္လာနေ့အတွက်သတင်းအကြီးဆုံးကိုဦးတက်မောင်တန်းကပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ PJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှာလည်းတစ်လက်ပြန်နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တို့ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရတဲ့ခက်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါလိမ့်ရှင်။ကျမအလိမ်ပါပါ။
This program has come to you from the Voice of America, Washington.